You can bend but never break me, 'cause it only serves to make me more determined to achieve my final goal.
Humanitarian colleagues tell us they are deeply concerned by the escalation of the conflict in Kachin State in Myanmar. Thousands of civilians have been reportedly displaced by renewed fighting between the Myanmar military and the Kachin Independence Army, while many others are trapped in conflict.
Kachin မှာဘီဘကတင်မာမှုတိုးလာတဲ့အတွက်မြန်မာနိုင်ငံရှိကုလသမဂ္ဂလူသားချင်းစာနာမှုယုံကတိတ်ကိုစိုးရိမ်မကင်းဖြစ်လျက်ရှိပါတယ်။မြန်မာစစ်တပ်နဲ့ KIA ကချင်လူလတ်ရေးတပ်အကြားတိုက်ခိုက်မှုအစ်စ်တွေဖြစ်နေတဲ့အတွက်အရသာထောင်နဲ့ချီပြီးအိုးရင်ဆွန့်ခွာထွက်ပြေးခဲ့ကြသလိုအဲ့ဒီပြည်ပခဖြစ်ပွားရာဒေသတွေမှာပိတ်မိနေတဲ့အရသာတွေလည်းဘေးကင်းရာကိုထွက်ပြေးနိုင်ခြင်းမရှိကြပါဘူး။ဒါကြောင့်အဲ့ဒီပြည်ပခဖြစ်ပွားရာဒေသရှိလူတွေရဲ့လုံခြုံရေးဟာတိတ်ကိုစိုးရိမ်စရာအခြေအနေမှာရှိနေပါတယ်။
အဲ့ဒါကတော့ကချင်ပြည်နယ်မှာအေပီလာတွင်နမ်တီတနိုင်းနဲ့လိုင်ဇာတို့မှာမြန်မာစစ်တပ်နဲ့ကချင် KIA တပ်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာနဲ့ပတ်သက်လို့စစ်ဘေးရှောင်တွေရဲ့လူသားချင်းစာနာမှုအခြေအနေနဲ့ပတ်သက်လို့လွန်စွာဆိုရင်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂအကြီးမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်မြို့မှာဗုဒ္ဓဦးနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဒါကြောင့်ခုနောက်ဆုံးဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကချင်စစ်ဘေးရှောင်တွေရဲ့အခြေအနေကဘယ်လိုရှိပါသလဲ။မစ္စဘယ်ဖြူကတော့ကချင်ငင်းချမ်းရေးကွန်ရက်အပြင်ကချင်အမျိုးသမီးငင်းချမ်းရေးကွန်ရက်မှာဦးဆောင်နေသူတူဖြစ်ပါတယ်။သူကလက်ရှိကချင်ပြည်နယ်ပြည်ပခါမှာစစ်ဘေးရှောင်တွေနဲ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအပြင်တက်ကြီးရွယ်အိုတို့အရေးကစိုးရိမ်ရတယ်လို့ပြောပါတယ်
။ဒီပြီးခဲ့တဲ့ April 17ရက်နေ့ကတည်းကပေါ့နော်။ဖခဲ့တဲ့ပြင်းထန်တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့နယ်ကနေဆိုရင်လူဦးရေ 2,000 ကျော်လောက်ပေါ့နော်။အဲ့လိုပဲမိုးကောင်းမြို့နယ်နမ်တီပောက်ဝင်းတင်ရွာတွေကနေလည်းလူဦးရေ 1,000 ကျော်လောက်ကဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေရတယ်။အဲ့လိုပဲဒီလိုက်စာမိုက်စာယံကိုလည်းပဲသူတို့လက်နက်ကြီးနဲ့စစ်လေရင်တွေကအဆက်မပြတ်ပေါ့ဟိုပိုက်ခိုက်တဲ့အတွက်ကြောင့်ဟိုအပြစ်မဲ့ပြည်သူအခုဆိုရင်တေဆုံးရတာ၃ဦးရှိပါပြီလို့အဲ့တော့အဲ့ထွက်ပြေးရတဲ့စစ်ပေးဆောင်ဒေထဲမှာအဓိကစိုးရင်ရတာကတော့60ရာခိုင်နှုန်းလောက်ကအမျိုးသမီးတွေဖြစ်တယ်နေစိလာစိကိုဝင်ဆောင်6ဦးလောက်ပါတယ်နောက်ဆုံးကလေးတွေလည်း10ဦးလောက်ရှိတယ်ပေါ့နော်ဒါကဒီမှာဒီတမိုင်းကနေပြေးလာတဲ့သူကြီးရွေထဲကပဲပြောတာပါအဲ့လိုပဲ30ရာခိုင်နှုန်းကျော်ကျော်လောက်ကလည်းတက်ကြီးရွယ်အိုအဖိုးကြီးအဖွားကြီးတွေအခုဆိုရင်ဒီအသက်134နှစ်ရှိတဲ့အဖွားအိုကိုကြွားသားတွေကနေပြီးတော့ကြောပိုးပြီးတော့မှထွက်ပြေးတဲ့ပုံနေကျမတို့အခု social media တွေကနေတစ်ဆင့်လဲတွေ့နေရပါတယ်ပေါ့နော်အဲ့တော့ဒီမှာ April 18ရက်နေ့မှာမှလောလောလလကလေးမွေးပြီးတော့April 17ရက်နေ့မှာဒီမွေးကာသကလေးလေးနဲ့ပိုက်ပွဲဖြစ်လို့ပြေးရတဲ့မိခင်တယောက်ဆိုရင်တောထဲမှာ3ရက်တောင်အချိန်ကြာတယ်ပေါ့နော်တောထဲမှာပြေးနေရတာသူတို့မှာနောက်ဆုံးဆေးရုံနမ်တီဆေးရုံကိုရောက်လာတဲ့အခါမှာကလေးကလည်းချက်မှာပိုးဝင်ပြီးတော့မှအခုဆိုရင်ဟိုတက်ကင်ထားရတယ်ပေါ့အဲ့လိုပဲအမေကလည်းတွေးတောင်ပြီးတော့အခုဟိုဗာမေးမေးသူမမှတ်မိဘူးမပြောပြနိုင်ဘူးပေါ့လေအဲ့တော့ဒီလိုတိုက်ပွဲတွေဖြစ်တဲ့အခါမှာအဓိကကတော့ဟိုအသွေးနှုတ်သားနှုတ်နဲ့ကလေးမိဖွားထားတဲ့သူတွေနေစီလာစီကိုဝင်ဆောင်နေတဲ့အမျိုးသမီးတွေအခုတရအသက်134နှစ်ဘွားအိုလူမျိုးပဲတက်ကြီးရွယ်အိုတွေဟာတောထဲမှာတောင်ထဲမှာဘာမှအခုညီထောက်ပံ့မရပဲနဲ့ထွက်ပြေးနေရတာအခုဆိုရင်နှစ်ပတ်လောက်ရှိပြီပေါ့
ကချင်ငင်းကြီးကိုရဲမှာဆောင်ရွက်နေသူမေစပဲဖြူဟာ2017သမရဟောင်းဦးသိန်းစိန်လက်ထက်လွန်ခဲ့တဲ့ခုနှစ်က KIA ကချင်တပ်နဲ့မြန်မာစစ်တပ်ကြားအပြစ်ရပြည့်ပြည့်ခဲ့ပြီးနောက်တိုက်ပွဲတွေဖြစ်ပွားခဲ့မှုကြောင့်ဖျက်ပြေးခဲ့ရတဲ့စစ်ဘေးရှောင်တွေကိုကူညီခဲ့သူလည်းဖြစ်ပါတယ်။သူက
တကယ်တော့လိုအပ်ချက်တွေကအခုလောလောလတ်လတ်ပြေးလာတဲ့ဒီနမ်တီမှာလာပြီးခိုးလုံနေတဲ့လူကြီးထောင်ချောအတွက်ပဲလိုအပ်ချက်တွေရှိနေရမဟုတ်ပါဘူးပေါ့နော်။အရင်သမ္မတဦးသိန်းစိန်လက်ထက်ကတည်းက2017ဇွန်ကတည်းကစခဲ့တဲ့ဒီကချင်ဒေသနဲ့စမ်းမြောက်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းဆောင်နေရတဲ့ဒီဒုက္ခတဲ့လူကြီးတသိန်း2000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်ခုနှစ်တောင်ပြည့်ခံပြီးလာပါပြီပေါ့အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစားဝတ်နေရေးပြဿနာကိုတောင်မှထိထိရောက်ရောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတဲ့အတက်တွေနော်အခုဆိုရင်ဒီတနိုင်းဘက်ကလူကြီး2000ကျော်နမ်တီဘက်မှာလူကြီး1000ကျော်အခုဒီနောက်ထပ် တက်ကအများကြီးပဲလက်နက်တွေရောဟိုစစ်အင်အားတွေရောဖက်ဖက်ပြီးတော့ဟိုပို့နေတယ်ဆိုတာကိုကျမတို့တွေသတင်းရပါတယ်အဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းကျမတို့ကိုအမြဲတမ်းပလန်လန်းပြီးတော့ဟိုသတင်းပို့နေပါတယ်ပေါ့နော်ဟိုဒီနေ့ဆိုရင်စစ်ကားဗနစီထက်သွားပြီးဟိုအမြောက်ဘလောက်တောင်မှပယ်သွားပြီးဘယ်လေရင်ကွင်းမှာဖြစ်စစ်လေရင်တွေဗနစီအောင်ရပ်ထားတယ်အစရှိသဖြင့်ဒါတွေကိုသိမယ်ဆိုရင်ဒီတိုက်ပွဲတွေကရော့သွားဖို့တိုင်မရှိပါဘူးဒီချက်ပို့ပြီးတော့ကျင်းထန်တဲ့တိုက်ပွဲတွေဖြစ်လာနိုင်တဲ့အရေးအကြောင်းကိုဒါကျွန်တော်တို့ကမြင်နေရပါတယ်အဲ့တော့ကချင်လူမျိုးဆိုတာပြည်တော်စုထဲမှာကျွန်တော်တို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကလေးကပါဝင်ခဲ့တဲ့ပိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်ထောင်စုလို့ခေါ်တဲ့ဒီနယ်နိမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့ပိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလို့တစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြစ်မဲ့ပြည်သူတွေပေးဆုံးရတာတွေဖက်ပြေးသိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလည်းနှုတ်ပိတ်နေရဆိုရင်ဒါဟာတကယ်ကိုဟိုဝန်နည်းကြလဲကောင်းပါတယ်ဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူကြီးဟိုတူးနှစ်ဦးတရားနှစ်ရအကြောင်းကျွန်တော်တို့ပြောနေတာမဟုတ်ပါဘူးလူကြီးတိမ့်နဲ့ချီတဲ့လူကြီးတွေဟာအခြေခံစာဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခသည်စခန်းတွေမှာနေရတာ9နှစ်နေပါရှိပါပြီအစ်စ်ထပ်ပြေးလာရတဲ့လူကြီးတွေလည်း3000ကျော်ရှိပါတယ်သူတို့ရဲ့အခြေခံစာဝတ်နေရေးတာမကသူတို့ရဲ့လုံခြုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရပ်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျမတို့ပြောချင်ပါတယ်
။ဒါကြောင့်မကြာရန်ဒုက္ခဒေသကမှာခုနှစ်ကြာစီဘီရှောင်းတွေရဲ့ဆန္ဒကဘယ်လိုရှိကြပါသလဲ။အမျိုးသမီးစီဘီရှောင်းတူဖြစ်တဲ့အာခါကိုမေးချီခဲ့ပါတယ်
။ကျမတို့ပြောချင်တာကဒီလိုပါဆရာမရဲ့ကျမတို့ရဲ့ဒီတိုင်းဒီကိုပေါ့နော်တိုင်းဒီငိမ့်ချရဲ့အမြန်ဆုံးရပြီးမှနှုတ်နှစ်ဖက်ပေါ့ကွာသူရအနေနဲ့ကလည်းကျမတို့ကချင်အမျိုးသားရဲ့အပေါ်မှာပေါ့နော်လူသားချင်းစာနာပြီးမှနားလေပြီးဒီမှတူနဲ့တူအဲ့လိုမျိုးငင်းချမ်းရဲ့အမြန်ဆုံးရပြီးမှကျမတို့ပြည်သူလူထုတွေကလည်းကုရကုမြေကိုအမြန်ဆုံးပြန်ပြီးမှလောက်ကန်စားတော့ခွင့်ကိုအမြန်ဆုံးရချင်တယ်ပေါ့ဒီမှကျမတို့ကမိမိရဲ့ရက်ရွာကိုထားခဲ့ပြီးထွက်လာခဲ့တယ်ဆိုရင်အိန္ဒိယနဲ့ဆူရစ်ရှင်လည်းတော့ကျမတို့ကအိမ်လည်းရှိတော့ခံနေနေအလုံးရလဲတော့အစိုးရတွေတိတ်သွားတယ်ယူသွားတယ်ဆိုတော့ကျမတို့ကပြန်ရမယ်ဆိုလဲပြန်လမ်းမရှိတလို့ကျမတို့ရဲ့စိတ်တွေးခံစားမှုတွေကအဲ့လိုဖြစ်နေ
တာကြောင့်မြန်မာနိုင်ငံမှာအခါတို့လူစီဘီရှောင်တွေရဲ့ဆန္ဒဟာဘယ်တော့ပြည်မှာလဲနိုင်ငံကတိုင်းရင်းသားစီးလုံးညီရဲ့ရေးပါမှုကိုမိနေကြပြီလားလို့မေးစရာဖြစ်လာတဲ့အတွက်ကြောင့်အာဇာနည်တွေဖြစ်ကြတဲ့တခင်မြဒီတို့ဥပချိုးဥပဝင်းဥရဇမိုင်းပုံစောပွားကြီးဆက်ဆံထုံးနဲ့မန်ပတ်ခိုင်တို့နဲ့အတူမြန်မာလူလိုက်ရေးဖခင်ကြီးဘူဂျုံအောင်ဆန်း1948ခုဇူလိုင်လ19ရက်နေ့ကလောက်ချံမခံရမီရပ်ပိုင်းအလို့ဇူလိုင်လ13ရက်နေ့ကပြောကြားခဲ့တဲ့မိကုံးမှာတိုင်းရင်းသားစီလုံးညီညွတ်ရေးဟာရေးကြီးတဲ့အကြောင်းပြောကြားချက်ကိုအမှတ်တရရှိကြစေဖို့ပြန်လည်တင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကဏ္ဍကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကဏ္ဍပတ်လို့ဒီတိုက်ပြာလွတ်လပ်ပြင်လွတ်လပ်ရတော့လည်းပဲဘယ်သာတိကျက်ကျက်ဘယ်ဆိုးရလုံလုံဖာတဲ့တိုက်ပြင်းချင်းနေပါတယ်ကျွန်တော်ပြောချင်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါဒီနဲ့ဘသူကမလုံလုံမပြတ်ပါဒီနဲ့အဲ့ဒါအမတန်အရေးကြီးပါဟဲ့
You can bend with me of a break me Cause it only serves to make me more determined to achieve my final goal. And I come back even stronger.